မြန်မာနိုင်ငံရဲ့ပြဇာတ်ရုပ်ရှင်နဲ့တေဂီတာသချင်းနယ်ပင်မှာထင်ရှားကြော်ကြားတဲ့ဘုကလေးတင့်အောင်ဟာအသက်တရာပြည့်ဖို့လပိုင်းအလိုဒီဇင်ဘာလ16ရက်နေ့ည17နာရီအချိန်မှာလူကြီးယောဂာနဲ့ကွယ်လွန်သွားပြီဖြစ်ပါတယ်။ဘုကလေးတင့်အောင်ကို ARD တိုင်းဘုကလေးမြို့မှာ1922ခုနှစ်ဇွန်လ3ရက်နေ့မှာမွေးဖွားခဲ့ပြီးမွေးချင်း6ရောက်အနက်ဒုတိယမြောက်သားဖြစ်ပါတယ်။ညီဖြစ်သူဂီတာလူလင်မောင်ကိုကိုကတော့စတုထမြောက်သားဖြစ်ပါတယ်။မြန်မာနိုင်ငံလွတ်လပ်ရေးမရခင်1940ပြည်လောက်မှာသချင်းတွေစရေးခဲ့ပြီးပြဇတ်ဆရာဒဂုံဆရာတင်ထံမှာသချင်းရေးဇာညွန့်ရေးဆရာဖြစ်ဝင်ရောက်လုပ်ကင်ခဲ့ပါတယ်ပြဇတ်နဲ့ပတ်သက်လို့သူရဲ့ခံယူချက်ကို2019ခုနှစ်တုန်းကကမာယွတ်မီဒီယာနဲ့ Proud မြန်မာအစီအစဉ်နဲ့မေးမြန်းကမ်းမှာဘူကလေးတင်အောင်ကအခုလိုပြောဆိုသွားခဲ့ပါတယ
်ပြဇတ်ဆိုတဲ့ပညာဟာလွယ်သလားလို့မေးပြမတန်ခဲ့တယ်ရှင်မောင်မပြောနေတဲ့လူတယောက်ရဲ့အာယုံကိုပွဲကြည့်တဲ့လူထောင်နဲ့သောင်းနဲ့ချီပြီးတော့အာယုံနဲ့ဒီဥပတယောက်တည်းပြုံရောက်တယ်ဒီလူရဲ့မျက်လုံးအာယုံဝင်စားမှုကရှိနေပါလားဆိုတာသိတာနဲ့မြတ်တုံလှုပ်တာဒါကြောင့်အမှုပညာဆိုတာဟာအင်မတန်နတ်ကြီးပါလားလို့ပြောတယ
်မြတ်ပါနဲ့ဒီကနေ့အချိန်ထိဘုကလေးတင့်အောင်ရေးသားခဲ့တဲ့ပြဇတ်ရှိပြဇတ်တို့တခမ်းရပြဇတ်နဲ့တေးသုပ်ဘော်စုစုပေါင်း150နီးပါးရှိပါတယ်သူကိုယ်တိုင်ဒါရိုက်တာအဖြစ်ရိုက်ကူးခဲ့တဲ့ရုပ်ရှင်ဇာတ်ကားတွေကတော့ငယ်ကျွမ်းဆွေနော်ကူးမမြချူတန်တို့ဖြစ်ပါတယ်ခင်ဗျာ